ဂျပန်နိုင်ငံရဲ့အနောက်ဘက်ကနှစ်တကူနေ့တုန်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းထန်တဲ့မြင်းကလင်းကြောင့်လူအနည်းဆုံး66နှစ်ယောက်သေဆုံးပြီးတော့အသက်ရှင်ကျန်နေတဲ့သူတွေကိုအချိန်မီရှာဖွေနိုင်မှုကယ်ဆယ်ရေးအဖွဲ့တွေကြိုးပမ်းနေပါတယ်။အီရှီကာဝါခရိုင်ကယ်ရိုရန်ဒေသမှာတော့လှုပ်ခတ်ခဲ့တဲ့ပြင်းအား9%မှာ60ရက်မြင်းကလင်းတန်းကြောင့်အိမ်နေတတော်များများပျက်စီးခဲ့ပြီးတော့အဆောက်အ မြေပြိုရာကိုဖြစ်လာမှစိုးရိမ်နေကြပါတယ်။ငလင်ကြောင့်လမ်းတွေအပိုင်းပိုင်းကျိုးပဲ့သွားပြီးတော့လေရင်ပြေးလမ်းတစ်ခုလည်းပျက်စီးသွားတာကြောင့်ထိခိုက်ပျက်စီးတဲ့အခြေအနေကိုစစ်ဆေးဖို့အခက်အခဲရှိနေပါတယ်။ငလင်လုတ်ခတ်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဆူနာမီရေလိုက်နေတဲ့ဒေသတွင်းကိုရိုက်ခတ်ခဲ့တာမှာတော့ကားတွေအိမ်တွေနဲ့ငါးဖမ်းတင်မော်တွေလည်းပင်လယ်ထဲကိုမျောပါပုံကုန်ပါတယ်ရှင်။